မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့လုပ်ရက်ကိုကန့်ကွက်တဲ့အနေနဲ့မြန်မာနိုင်ငံသားရွှေ့ပြောင်းလူသမားတွေနဲ့ထိုင်းတက်ကြွလှုပ်ရှားသူတွေဗန်ကောက်မြို့မြန်မာတန်ရုံးရှိမှာဒီကနေ့ပဲဆန္ဒပြခဲ့တဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်တနေ့တည်းမှာပဲရာကနန်းလောက်ရှိတဲ့မြန်မာနိုင်ငံသားလူသမားတွေနဲ့ထိုင်းကျောင်းသားတမကကဥဆောင်လှုပ်ရှားသူတွေစုပေါင်းပြီးဗန်ကောက်မြို့ကမြန်မာတန်ရုံးရှိမှာဆန္ဒပြခဲ့ကြတာဖြစ်ပါရဲ့။မြန်မာအစိုးရထိတ်တန်းခေါင်းဆောင်တွေကိုဖမ်းဆီးပြီးစစ်တပ်ကအာဏာသိမ်းတဲ့လုပ်ရက်ကိုကန့်ကွက်ဖို့နဲ့မြန်မာနိုင်ငံဒီမိုကရေစီရေးအတွက်အားပေးကြဖို့ကိုလည်းထိုင်းမြန်မာအင်္ဂလိပ်သုံးဘာသာနဲ့တိုက်တွန်းခဲ့ကြပါတယ်။ဆန္ဒပြပွဲမှာပါဝင်သူမြန်မာလူသမားတယောက်ကတော့ဒီမိုကရေစီကိုဆန့်ကျင်တဲ့လုပ်ရက်ဖြစ်တာကြောင့်စစ်အာဏာသိမ်းမှုကိုကန့်ကွက်နေတာဖြစ်တယ်ဆိုပြီးပြောပါတယ်။နာကျင်စနစ်ကိုငင်းငင်းကြမ်းကြမ်းနဲ့ဆက်လက်ကန့်ကွက်ဆန္ဒပြသွားမယ်လို့လည်းဆန္ဒပြသူတွေကပြောပါတယ်။ထိုင်းရဲတပ်ဖွဲ့ကတော့ညနေပိုင်းအထိခွင့်ပြုခဲ့တဲ့ဆန္ဒပြလှုပ်ရှားမှုကိုတော့ထိုင်းအတိုက်ခံနိုင်ငံရေးအတိုင်းဝိုင်းကလည်းလာရောက်အားပေးခဲ့ကြပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။